ဇိုမီအမျိုးသားကွန်ဂရက်တည်ထောင်ခြင်း၂၂နှစ်မြောက်ခမ်းနားမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တန်းသားခေါင်းဆောင်တွေကမြန်မာနိုင်ငံမှာအမျိုးသားပြန်လည်ရင်ကြားစေရေးအတွက်ဒုတိယအကြိမ်မြောက်ပင်လုံညီလာခံခေါ်ယူဖို့လိုအပ်တဲ့အကြောင်းလက်မှတ်ရေးထိုးတောင်းဆိုခဲ့တာအပါအဝင်တခြားအချက်နှစ်ချက်ကိုလည်းတောင်းဆိုခဲ့ပါတယ်။ဒီညီလာခံကတောင်းဆိုခဲ့တာနဲ့ပတ်သက်လို့ဇိုမီအမျိုးသားကွန်ဂရက်ရဲ့ဥက္ကဋ္ဌဥပူကျင်ရှင်းထံကိုပထမဆုံးဆက်သွယ်မေးမြန်းခဲ့ပါတယ်။ဥပူကျင်ရှင်းထံကညီလာခံကဆုံးဖြတ်ချက်၃ရက်နဲ့ပတ်သက်ပြီးအခုလိုစတင်ရှင်းပြပါတယ်
။ပါချက်ကတော့လေကျွန်တော်တို့ပြည်သူလူထုတောင်းတနေတဲ့ဥစ္စာကစစ်အာဏာရှင်တွေကိုထုတ်ငြိမ်းမှုလူ့ခွင့်ရေးဒီမိုကရေစီရေးနောက်အမေရိကပြန်လည်တင်းမြဲရေးအဲ့ဒါတွေကအမနာမလိုအပ်နေတယ်ဒါတွေမရှိလို့တော့ဘာမှမဖြစ်နိုင်ဘူးသူပြီးတော့ကျွန်တော်တို့အဲ့လိုတွေ့တယ်ဒုတိယအချက်မှာကအဲ့ဒီလူဖြစ်နေတဲ့အတွက်ကြောင့်အခုရွေးကောက်ပွဲလုံးမယ်မဆောင်ရှင်းခြေခံဥပဒေကိုအတည်ပြုဖို့ဆိုတာလည်းပဲကြုံတွေ့နေတဲ့ပြဿနာတွေကိုဒီခြေခံဥပဒေကပြင်းထန်မှာမဟုတ်ဘူးဒီခြေခံဥပဒေကျွန်တော်တို့တည်တဲ့အတိုင်းဆိုလို့ရှိရင်ရှင်းနာစဉ်စနစ်တဆူစီဖို့ပဲဖြစ်တယ်အဲ့ရွေးကောက်ပွဲကလည်းပဲဒီကိစ္စဝိစ္စတွေကိုပြင်းထန်နိုင်မဲ့အချက်အလက်တွေမရှိဘူးတကယ်ဖြစ်နာကဒေါအောင်ဆန်းစုကြည်ကဦးဆောင်ပြီးတော့တိုင်းဒါကောင်းဆောင်ဒီဒီမှာရှိတဲ့ပါတီအောင်ဆုံးနေနဲ့ဆီဆူရအပါဝင်တော့ဗျာအားလုံးဒီလိုကတ်တော့ညီလခံလုပ်ပြီးတော့အဲ့မှာဆွေးနွေးမှပါမအဲ့ဆွေးနွေးချက်အရတွားမယ်ဆိုရင်တိုင်းပြည်အရေးကိုဖြေရှင်းလုပ်ရမယ်အဲ့ဒါကြောင့်ဒီတတိယချက်မှာဒီအချက်ကိုအမြန်ဆုံးဖြစ်နိုင်ဖို့ကျွန်တော်တို့ကနေပြီးတော့ဆက်လက်ဆောင်ရွက်တွားပါမယ်ဆိုပြီးတော့ဒီအထက်ပါအချက်၃ချက်ကိုမြန်မြန်ဆန်းဆန်းပြည့်စုံနိုင်ဖို့ကျွန်တော်တို့အားလုံးကြိုးစားပြီးတော့မှဆောင်ရွက်ပါမယ်ဆိုပြီးတော့အတိထံချက်ထားတာအဲ့ဒါပါပဲ
ဒီကြေညာချက်ကိုထုတ်ပြန်ယူခဲ့ပြီးတဲ့အခါမှာအရေးကြီးဆုံးအချက်ကတော့အကောင့်ထည့်ဖို့ပေါ့အကောင့်ထည့်ဖို့ဘယ်လိုပုံစံမျိုးနဲ့အကောင့်ထည့်ဖို့မလဲခင်ဗျာ
အကျိုးအပေါ်မှာလည်းမူတည်မှာပဲကျွန်တော်တို့ကိုဘယ်လိုလုပ်မလဲကိုကြီးမဲ့အသားအမျိုးမျိုးဘာလုပ်မလဲဆိုတာတော့ကျွန်တော်တို့ကုတုခံပေါ်မှာလည်းမူတည်မယ်ကျွန်တော်တို့ဒီဥစ္စာကိုဒီစည်းဝေးတွေလုပ်မယ်နောက်ရွေးကောက်ပွဲတွေကျမ်းမှာခံနေတယ်အဲ့ဒါဒီကိစ္စဝိစ္စတွေပြီးတဲ့အခါမှာကျွန်တော်တို့ဒီညီလာခံကိုဖြစ်ဖို့ကတော့စူးစားပြီးတော့မှခင်ဗျားတို့အပါဝင်တော့ဗျာအထဲပဲအပြီမှာပဲအဲ့ဒါကူညီပြီးတော့လုပ်ကြမယ်ဆိုလို့ရှိရင်တော့ဖြစ်နိုင်တယ်ထင်တယ်ဒါဘာဖြစ်လို့လဲအချိန်ကြီးရဲ့တောင်းဆိုတဲ့အချက်ကျွန်တော်တို့အဲ့လိုမြင်တော့
ပါဆက်လက်ပြီးညီလာခံကိုလာရောက်တက်ခဲ့သူNLD ပါတီကဥပဒေအကြံပေးဦးအောင်သိန်းကိုမေးခဲ့ပါတယ်။အဲညီလာခံအပေါ်မှာဆရာရဲ့အမြင်လေးဆရာသုံးသပ်ချက်လေးနည်းနည်းပြောပြပေးပါအောင်ဆရာ
။ကလေးညို့ကျညာသရန်ကတော့ဖွဲ့စည်းပုံကိုပြင်လောက်နိုင်တဲ့ဒုတိယအကြိမ်ပင်လုံညီလာခံမျိုးပေါ့ဗျာ။ထပ်ပြီးတော့ခေါ်ဖို့လိုအပ်တယ်ဆိုတဲ့အချက်လက်တွေပါတယ်။နောက်ပြီးအမျိုးသားပြန်လည်သိမြရေးဆိုတဲ့အချက်လက်တွေပါတယ်။နော်နောက်ကဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးအကျဉ်းသားကြီးလူပေးဖို့ဆိုရဲအချက်လက်ပြီးပါတယ်။ဒီအချက်လက်တွေနဲ့ပြည်စုံတဲ့ဒီခရီးမူကျင်ညာသရန်ကိုကျွန်တော်တို့အားရနှိမ့်လက်တယ်။ဒါမှမဟုတ်ကျွန်တော်လိုလားလားလက်မှတ်ရေးထိုးပေးခဲ့တာဖြစ်ပါတယ်။ဆက်သေးမှာပဲဘိုးလုံးမဆောင်ကော်မတီဝင်ဖြစ်တဲ့ဦးဝင်းကျင်ကိုအဲဒီဇူမီမျိုးသားကွန်ဂရက်အနေနဲ့အမျိုးသားပြန်လည်တင်းနိုင်ရေးသူရဲကောင်းစုဆိုပြီးတော့သူတို့ပြည်စွာနဲ့ကျင့်ချင်းနော်ကျွန်တော်တို့လက်ခံရယူပေးခဲ့ရပါတယ
်ဇိုမီမျိုးသားကွန်ဂရက်အနေနဲ့ပေါ့လေဥပဒေအရဒီဒုတိယကြိမ်ပင်လုံညီလာခံမျိုးခေါ်ယူပေးဖို့အတွက်ကိုဒီဆုံးဖြတ်ခွင့်ရှိသလားတောင်းဆိုပိုင်ခွင့်ရှိသလားခင်ဗျာဥပဒေအရဆိုလို့ရှိရင်ဘယ်လိုပြောနိုင်မလဲခင်ဗျာ
အဲဒါမျိုးသားပြန်လည်ပြည်မြေရေးကိစ္စပေါ်မှာတိုင်းသားလူမျိုးစုတွေရဲ့သဘောထားပေါ့ပါအဲ့ဒီဟာပေါ်မှာအခြေပြုပြီးတို့ပြောဆိုတောင်းဆိုချက်တွေတွေ့တွေ့ကျွန်တော်ဒီကြောင့်ဆိုချက်ဟာဥပဒေနဲ့ညီညီနဲ့ညီနဲ့မညီချင်လဲမညီဘူးပေါ့ဗျာ။နော်ဒါဥပဒေပိုင်းဆိုင်ရာပြဿနာမဟုတ်ဘူး။နိုင်ငံရေးပြဿနာပဲဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ
်။ဒါကတော့၂၂ကြိမ်မြောက်ဇူမီအမျိုးသားကွန်ဂရက်ကိုတက်ရောက်ခဲ့တဲ့ဥပဒေအကြံပေးဦးအောင်သိန်းဖြစ်ပါတယ်ခင်ဗျာ။